ဥပင်းလင်ဦးရဲ့မနှစ်ကဒီပြီးမှာဖြစ်သွားတဲ့လူတတ်မှုကိစ္စပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပင်းလင်ဦးရဲ့အေရှာစီကနေပြီးတော့စာထုတ်လာလို့ပါအဲ့ဒီဟာနည်းနည်းရှင်းပြပါလား
ဟုတ်ကဲ့ပါကျွန်တော်အစလူ့ကွန်ရေးကော်မရှင်အနေနဲ့ဒီနဝရီတရာအောင်မှာလူငယ်တဦးတက်ခံရတဲ့ကိစ္စရင်အဲ့ဒီအမှုကိစ္စပေါ်မှာတာဝန်ရှိတဲ့သူတွေကနေပြီးတော့အရေးယူဆောင်ရတဲ့ပိုင်းမှာအားနေနေတယ်ဒါကြောင့်အစိုးရအာဏာပိုင်နေနဲ့အမှုမှာဗောထုတ်ရေးအတွက်ကိုအားပေးပြီးတော့ဆောင်ရွက်တင်နေဆိုတာကိုကျွန်တော်အစလူ့ကွန်ရေးကော်မရှင်ကနေပြီးတော့ပြင်ညာစာထုတ်ပြန်ထားတာရှိပါတယ်
哦ဟုတ်ကဲ့အဲ့ဒီလူသားမှုဆိုတာဟိုဇုံတွဲတွဲဟလာပြီးခဲ့တဲ့နှစ်ကအသက်ခံရတဲ့ကိစ္စလားပြောပြပါအောင
်ဟုတ်ကဲ့ပါအဲ့ဒီမှာဤဇင်မိုးကိုရေမောင်စုံမင်းဦးတို့ရေသမီးစားနှုတ်သေးတော်မင်းပေါ်မှာထိုင်ပြီးတော့စကားပြောနေစင်ပါပဲမြေကမ်းဘက်ကနေပြီးတော့လူသုံးတက်လာတယ်တယောက်ကဤဇင်မိုးကိုလေပင်းညှစ်တယ်ကောင်မလေးကအဲ့ဒီအချိန်မှာပြင်းပြင်းအောင်ဆောင်းလိုက်တဲ့အခါကျတော့လေပင်းညှစ်တဲ့သူကလည်းငါရောင်းတဲ့အမျိုးသမီးတုန်းကလည်းဒီလိုပဲတတ်ခဲ့တာလို့ပြောပြီးတော့ကောင်မလေးရဲ့လက်စုပ်ကိုချွတ်ယူသွားတယ်။နောက်ပြီးတော့တခါကောင်လေးကိုသူတို့ဆွဲခေါ်သွားတယ်။ဆွဲခေါ်သွားပြီးတော့တတ်ပစ်လိုက်တယ်ဆိုတော့ဗျာ။အဲ့ဒီမှာပြည်ချင်းအောင်ဆောင်းလိုက်တဲ့ဣဇမိုးကလူတွေလည်းလက်ကောနီးနားမှာရှိတဲ့လူတွေကိုအော်ဟစ်အကူညီတောင်းတဲ့အခါမှာအရက်ကနေဝိုင်းပြီးတော့မောင်စုံမင်းကိုခေါ်သွားတဲ့လူတွေကိုလိုက်ချတဲ့အခါမှာမောင်စုံမင်းကိုတော့မတွေ့ပဲနဲ့ဒီတတာသုံးဦးကိုဖမ်းမိတာကျွန်တော်သိရတယ်အဲ့တော့မောင်စုံမင်းဦးရဲ့အလောင်းကနောက်ပိုင်းကျတော့မှမြစ်ထဲမှာပြန်တွေ့ရတယ်ဆိုတာကိုကျွန်တော်သိရတယ်အဲ့တော့အချင်းဖြစ်ဖြစ်ချင်းမှာပဲရဲတပ်ဖွဲ့ကနေပြီးတော့အရေးယူဖို့အတွက်တတာသုံးဦးကိုဖမ်းတာတယ်အဲ့ဒီလိုဖမ်းတဲ့အချိန်မှာချိန်မှန်တိုင်း25ကနေပြီးတော့တာဝန်ရှိတဲ့ဘုံကြီးတို့ကရောက်လာပြီးတော့ဒါတက်ကိစ္စနဲ့ဆိုင်တယ်တမတော်ကဆရာစီမဲဆိုပြီးတော့ခေါ်သွားတယ်အဲ့တော့အဲ့ဒီလိုခေါ်သွားပြီးတော့ဧပြီလ25ရက်နေ့မှာပဲတခါအဲ့ဒီသက်ဆိုင်ရာဒါစကပေါ့နော်ဒေတာဆိုင်ရာကိုယ်ကဲမှုကြီးကြပ်ရေးဘုံမူကြီးတွေနောက်ပြီးတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဒီမှုမှောင်စုံစမ်းမိပါမယ်ဒီအနေတွေလည်းကျွန်တော်တို့စစ်ဆေးမှုယူထားပါပြီဆိုပြီးတော့ဒရင်းစာရှင်းလင်းပွဲလုပ်တယ်သို့တော်လည်းပဲဒီယနေ့အချိန်ထိကိုဒီတတသုံးဦးနဲ့ပတ်သက်ပြီးတော့ဘလို့အရေးယူထားတယ်ဆိုတာတွေကိုတာမန်ပြည်သူတွေလုံးဝသိရှိခွင့်မရှိဘူးနောက်ပြီးတော့သိရသလောက်ကဒီတသသုံးဦးကိုရေးမိဝဲနဲ့လွတ်ပလိုက်ပြီးဆိုတာကိုကျွန်တော်သိရတယ်အဲ့တော့အဲ့ဒီလူမျိုးကြားတဲ့အတွေ့ဒီနိုင်ငံတော်သမ္မတကြီးရဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အကြံရေးကော်မတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ထိုင်ရင်နောက်သက်ဆိုင်ရာဌာနအသီးသီးတွေကိုကာကွယ်ရှင်တွေကတိုင်စာပေးဖို့တွေဆိုတာကိုကျွန်တော်သိရတယ်အဲ့ဒီလိုပြဖို့တာနဲ့တပြိုင်နက်တည်းမှာပဲဒီနောက်ဆုံးတစ်ခေါက်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကန်တာနာလာတဲ့အခါမှာလည်းကန်တာနာနဲ့သူတို့တွေ့ဆုံခွင့်ရခဲ့တယ်။ကန်တာနာကဒီကိစ္စကိုအစိုးရတာဝန်ရှိတဲ့သူတွေကိုမေးမြန်းမယ်ဆိုပြီးတော့မေးမြန်းခဲ့ပါတယ်။အဲ့တော့အဲ့ဒီလိုပြန်သွားပြီးတဲ့နောက်ပိုင်းမှာစုံစမ်းရေးအဖွဲ့တစ်ဖွဲ့ရောက်လာတယ်။ရောက်လာပြီးတော့ဒီအဖြစ်အပျက်တွေကိုအစီရင်ခံစာတင်သွင်းမှုအတွက်သူတို့အချက်အလက်တွေစုဆောင်းတယ်အဲ့ဒီမှာကျွန်တော်တို့နောက်ဆုံးဖတ်ရတဲ့ဥစ္စာကတော့ဒီတသသုံးဦးကိုအပြစ်ပေးအရေးယူဖို့သက်သေကန်ထောက်ထားမလုံလောက်တဲ့အတွက်လုပ်ပြလိုက်တယ်။နောက်ပြီးတော့တခါရက်ွက်ထဲမှာနာမည်ဆိုးရှိတဲ့သူတွေကိုဆက်လက်စောင့်ကြည့်ဖို့လူတွေဆိုတဲ့အချက်နဲ့ပဲအရေးယူခြင်းမခံရဘဲနဲ့တသအေးသုံးဦးကယနေ့တိုင်လွမြောက်နေသေးဖြစ်တယ်ဆိုတာကိုကျွန်တော်သိရတယ်။ဒါကြောင့်ဤမြို့မှာနေထိုင်နေပြည်သူလူထုတွေကလည်းသူတို့မှာစိုးရင်ကြောက်လန့်မှုတွေရှိနေရတယ်ဆိုတာကျွန်တော်ကြားသိရတယ်။ဒါကြောင့်လည်းအများဆုံးအရေးယူဖို့လိုအပ်တယ်လို့ကျွန်တော်အာဆာလူခွင့်ရေးကော်မရှင်ကနေပြီးတော့ညင်ညာချက်ထုတ်ပြန်ညင်ညာခြင်းဖြစ်ပါတယ်။
အဲ့ဒီတသားတော့ကဘယ်တက်ကလဲ
။ခြေညံတက်ရင်95
ပြည်မြို့အခြေဆိုင်ပေါ့
။ဟုတ်ပါတယ်။ခြေတန်းကနေပြန်လာတာမကြသေးဘူး။ဒီကာလမှာအဲ့ဒီလိုဖြစ်တယ်လို့ကျွန်တော်သိရတယ်။နောက်ပြီးတော့ရဲရဲပနာမစုံစမ်းစစ်ဆေးချက်တည်းအရာကိုကပဲဒီသုံးဦးကပြမှုကျူးလွန်ကြောင်းရဲကစုံစမ်းပြီးရှိထားတယ်လို့ကျွန်တော်ပြီးရှိရတယ်။သို့တော်လည်းပဲမှုကြီးရတဲ့ဘွယ်ကိုလွှဲတယ်။မှုကြီးရတဲ့ဘွယ်ကနေပြီးတော့အရှင်းစစ်ဆောင်ရတဲ့အခါမှာတက်ကိုလွှဲပြရတယ်လို့ပြောတယ်။အခုကျတော့အမှုတွေပါဘေးရောက်နေတယ်ဆိုတာကိုကျွန်တော်တို့မသိရဘူး။ရဲလက်ထဲမှာလည်းဒီအမှုတွေမရှိဘူးလို့ကျွန်တော်သိရပါတယ်။မိသားစုတွေကနေပြီးတော့ဒီကျင်းငွေနေမှာတင်းစားရှင်းလင်းပွဲလုပ်ပြီးတော့သက်ဆိုင်ရာအာဏာပိုင်နေစီကိုတင်ပြတောင်းဆိုမယ်လို့လည်းကျွန်တော်ကြားသိရပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အခုလို့ပြောပြကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့